ဂျပန်နိုင်ငံကရုရှားအပေါ်နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေကိုအင်္ဂါတိတ်ကအပြည့်ပြည့်ချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမန်ပူတင်ရဲ့သမီးနှုတ်ဦးပါဝင်လူ400နီးပါးလောက်ရဲ့ပိုင်ဆိုင်မှုတွေထုတ်ယူတွဲပြောင်းခွင့်ကိုဂျပန်ကပိတ်လိုက်တဲ့အပြင်ရင်းနှီးမြှုပ်နှံမှုအတိတ်တွေရဲ့ဗော်ဒရာအရက်တင်သွင်းမှုကိုပါတားမြစ်လိုက်ပါတယ်။ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ရဲ့ဇနီးနဲ့သမီးတို့လည်းအရေးယူခံရပါတယ်။အခုဆိုရင်ဂျပန်ကရုရှားသူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းပေါင်း900ကျော်ရဲ့ပိုင်ဆိုင်မှုတွေကိုယာယီထိန်းချုပ်ထားပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့အရေးယူမှုအသစ်တွေထဲမှာအဓိကဘန်တွေဖြစ်ကြတဲ့စပါဘန်နဲ့အာဖာဘန်တွေအပြင်ရုရှားစစ်ဘက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့တခြားရုရှားအဖွဲ့အစည်းပေါင်း28ခုလည်းပါဝင်ပါတယ်။အခုလိုထိန်းချုပ်အရေးယူလိုက်တာတွေကမေလ10ရက်ကစပြီးတက်ရောက်မှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ချာနေကပိတ်ဆို့အရေးယူရေးစီရင်ကိုတင်ပြခဲ့ပြီးခုပိတ်ဆို့အရေးယူလိုက်တာကအဲ့ဒီစီရင်ရဲ့အစိတ်ပိုင်းတစ်ရပ်ပဲဖြစ်ပါတယ်။အဲ့ဒီအဆိုပြုချက်ထဲမှာရုရှားကတင်သွင်းနေတဲ့ကြောင်မီးသွေးနဲ့တခြားရုပ်ကျဲနောင်စာဆီတွေကိုတင်သွင်းတာတစ်ဖြည်းဖြည်းရပ်ဆိုင်းလေးပါဝင်ခဲ့ပါတယ်။ဗော့ဂါဝိုင်းတစ်ခွဲသားနဲ့မော်တော်ရဲ့အစိတ်ပိုင်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုအသစ်တွေနဲ့ရုရှားသင်္ကုန်တွေကိုလာမဲ့သတင်းပတ်မှာဂျပန်နိုင်ငံကတင်သွင်းမှုပိတ်ပင်သွားမှာဖြစ်ပါတယ်။